တူရကီနဲ့စကုဖြတ်ပြီးဝင်လာကြတဲ့ဆီးရီးယားနိုင်ငံသားအရေအတွက်က2400အထိရှိသွားပြီလို့တူရကီနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။တူရကီကနယ်စပ်မှာစခန်းတွေကိုဖွင့်ပေးထားတာပါ။အစိုးရကအရေးယူတုံ့ပြန်လာမှာကိုကြောက်လန့်ပြီးဆီးရီးယားလူမျိုးတွေဟာမြောက်ပိုင်းနယ်စပ်ကိုဖြတ်ပြီးဖြတ်ပြေးနေကြပါတယ်လို့အာမက်ဒါဗူတိုဂလူကကြားသပတေးနေ့ကပြောပါတယ်။အစိုးရပေါ်ဆန္ဒပြကြသူတွေကိုဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကရဲတပ်တပ်ပေါင်းများစွာဇက်တိုက်ချေမှုန်းနေတာကြောင့်ဒုက္ခအသည်တွေကလွတ်ရာထွက်ပြေးနေကြရတာပါ။တင်းနာသမားတွေကအဝတ်နဲ့မျက်နှာဖုံးတက်ပြီးဆန္ဒပြသူတွေကိုချိုးသတိမပေးဘဲပြစ်ခတ်ခဲ့ကြတယ်လို့တချို့ကပြောပါတယ်။လက်နက်ကင်ထားတဲ့လူစုကိုင်းတွေကလုံခြုံရေးတပ်သားပေါင်း120ကိုနေဆက်ဒေသတွေမှာတပ်ဖြတ်ခဲ့ကြတယ်လို့လည်းစီးရီးယားစစ်အုပ်ကဆွဆွဲလိုက်ပြီးပြက်ပြက်သားသားအရေးယူမယ်လို့ပြောကြလိုက်ပါတယ်။မြောက်ပိုင်းကအခိုင်အမာယူထားပြီးနေရာတွေစီကိုစီးရီးယားတပ်တွေလှုပ်ရှားအားဖြင့်နေတယ်လို့မီဒီယာသတင်းတွေကဆိုပါတယ်။ဒီချိန်မှာပဲယီမန်နိုင်ငံမှာတောက်ကြနေဆန္ဒပြပွဲတွေလှုပ်ဖို့ပြင်ဆင်နေပါတယ်။Sorry စစ်စေးရုံရဲ့အသေးအံလူနာကန်းကနေယီမင်သမ္မတအလီအဗ်ဒူလာဆာလိအပြင်ရောက်လာပြီလို့တာဝန်ရှိသူတွေကပြောကြားခဲ့ပြီးတဲ့နောက်ဆန္ဒပြဖို့ပြင်ဆင်ကြတာပါမစ္စတာဆာလိရဲ့ခြေထေကတည်ကြည်လာပြီးလာမယ့်ရက်တွေမှာသူ့ကိုပြန်ကြည့်ကောင်းစေမယ့်ခွက်စိတ်ကူတာမှုတွေလုပ်ဖို့ရှိတယ်လို့ Sorry နဲ့ယီမင်တာဝန်ရှိသူတွေကပြောကြပါတယ်ပြီးခဲ့တဲ့ပတ်ကသူ့အိမ်ဝင်းတိုက်ခိုက်ခံရတဲ့အခါဒဏ်ရာရှိခဲ့ပြီး Sorry အာရေဗျမှာမစ္စတာဆာလိစိတ်ကူတာနေတာပါ